တူရကီနဲ့ဆီးရီးယားနိုင်ငံမြင်ကလင်းကြောင့်ဒေဆုံးသွားသူစီးရင်ကတောင်းတထောင်ကျော်သွားပြီဖြစ်ပြီးကယ်ဆယ်ရေးဝန်ထမ်းတွေကပျက်စီးကြေကြမှာအသက်ရှင်ကြတဲ့သူတွေကိုရှာဖွေနေကြဆဲဖြစ်ပါတယ်ကယ်ဆယ်ရေးလုပ်ငန်းမှာလူပေါင်း 96,000 ပါဝင်နေတယ်လို့တူရကီအရေးပေါ်စီမံခန့်ခွဲမှုဌာနကပုံတူးနေကပြောပါတယ်တူရကီနိုင်ငံမှာငလျင်ကြောင့်ဒေဆုံးသူ 8,584 ယောက်ရှိပြီး38,000 ကျော်ဒဏ်ရာရှိတယ်လို့တူရကီတာဝန်ရှိသူတွေကဆိုပါတယ်ဆီးရီးယားမှာဒေဆုံးသူစီးရင်က2,530အ ਨੇ ဆုံးရှိနေပါပြီတူရကီရဲ့အခြားနေရာတွေကနေမြင်းကလင်းတန်းခလဲရတဲ့အမျိုးတွေနဲ့မိတ်ဆွေတွေကိုတွားတွေ့ကြဖို့အတွက်ခီးသွားဖို့ကလည်းအခက်အခဲတွေတွေ့နေကြပါတယ်အပြက်စည်းပုံတွေဂျာကတဲ့ကအသက်ရှင်နေထိုင်ကြသူတွေရဲ့အတန်းတွေကိုကြားနေရတယ်လို့ကဲဆဖို့ကြိုးစားနေကြသူတွေကပြောပါတယ်အပြက်စည်းတွေဂျာတဲ့ကလူ 8,000 ကျော်ကိုကယ်ထုတ်နိုင်ခဲ့ပြီလဲဖြစ်ပါတယ်မြင်းကလင်းကြောက်သေဆုံးသွားသူတွေအတွက်နိုင်ငံတော်ဝန်ထမ်းချင်းအထိတ်မှ9ရက်သတ်မှတ်လိုက်ပြီးငရင်းတခလိုက်ရတဲ့ပြည်နယ်ဆယ်ပြည်နယ်ကိုအရေးပေါ်ချိန်နေဖြစ်3လတတ်မှတ်လိုက်ကြောင်းတပ္ပရအာဒိုဂန်ကကြေညာလိုက်ပါတယ်